ထိုင်းမြန်မာနယ်စပ်တက်ခိုင်ဖို့ပရမြို့နယ်ဒင်မာဇန်နဝါရီလ14ရက်နေ့ကမြန်မာဘက်ကနေဝင်လာတဲ့တရားမဝင်မြန်မာ25ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တက်ခိုင်ဖို့ပရမြို့နယ်တဲကိုအစုလိုက်ပြုံလိုက်ဝင်ရောက်လာတဲ့မြန်မာ25ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းမိခဲ့ကြောင်းဒေသခံတဦးကပြောပြပါတယ်။
အဲ့တော့25ရောက်ပါလာတယ်မအရင်းစားကသူကဒီခိုင်းလငံကျော်ဒီဘန်ကောက်အတွင်းမိုင်းတဲ့သူကဝင်လို့တော့ဘူးဒီအဲ့ပေါ်ပါမျိုးနဲ့တည်းရဲတပ်ဖွဲ့ဝင်တွေအကုန်လုံးပေါ့နော်ဟိုဥစ္စာတွေပါတယ်မအဲ့ဒါသူတို့ဟိုပိတ်ပြီးဖမ်းလိုက်တာကျတော့ဒီလူ25ရောက်ဖမ်းပြီးရမိရပါတက်ရှိအဒီပေါ်ပါကလည်းပြောဆိုရင်တော့48ပဲလို့ပါလို့အကုန်လုံးရောက်တယ်ဒီ48ပဲရောက်လို့ရှိတယ်အဲ့ဒီဘန်ကောက်သွားတဲ့လမ်းကြောင်းကကျွန်တော်တို့ဒီလိုဒုက္ခတဲ့စက္ကန့်နောက်ကျောဘက်ကလည်းပြတ်တက်တာအဲ့လိုမျိုးရှိရင်လမ်းတရိုင်းတွေစုတယ်နောက်ပြီးတော့တချို့ကျတော့ဒီဘက်အတာဘက်ကလည်းပြတ်တက်တာ
အခုဆိုရင်နေ့စဉ်မြန်မာတွေဟာအစုဝင်းနဲ့လာရောက်နေကြတာဖြစ်ပြီးမြန်မာပြည်ထဲမှာခြံနေမြေတွေပေါင်ပြီးအလုတ်ကန်ရဖို့အတွက်လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ
်ဒါတော့အေဘာလာနေတာပါတယောက်ပြန်ဆင်းသွားလို့ဆိုရင်10ယောက်လောက်ပဲပြန်ပါလာအဲ့လိုမျိုးဖြစ်နေဒီမှာလူတွေကပုံပန်းတာသူတို့ကရင်းအရင်းကြီးတွေနဲ့ရင်းပြီးတော့လာခဲ့ပြီမှာလဲထိုင်းမှာတခုအလုံးမရတဲ့လူတွေကတပုံလုံးမရှိတဲ့လူတွေကတပုံအဲ့ဒါသူတို့မသိကြဘူးသူတို့ကတော့ရင်းတာတော့တက်မြင့်တပိုးပဲရင်းပြီးတော့လာကြတာပေါ့အဲ့လိုပေါ့အဲ့ဒီချမ်းနဲ့ပေါင်ပြီးတော့လာကြတဲ့လူတွေတပုံ
အခုဆိုရင်ဖမ်းမိသူတွေဟာထိုင်းနိုင်ငံအတွင်းပိုင်းကမြို့တွေစီကိုသွားရောက်အလုပ်လုပ်ကြဖို့အတွက်နေ့စဉ်လဲနေဆက်ဝင်ပေါက်တွေကနေလာနေကြတာဖြစ်တယ်လို့လည်းပြောပါတယ်
ဒီတိုင်းဝင်တော့ကြည့်ရအဲ့တနေရာလည်းမဟုတ်ဘူးဘယ်အောက်ဘက်ကမဇူလီယန်ဘက်ကလည်းဝင်တာပဲဒီဘက်ကလည်းဝင်တာပဲမေဆောက်ဘက်ကဝင်တာပဲခေါက်ဘက်ကဝင်တော့ဝင်တဲ့အပေါက်ပြရတော့အများကြီးပဲမှာ
မြန်မာနိုင်ငံထဲမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ကိုအလုတ်ကန်အဆင်မပြေတာတွေကြောင့်ပါမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲကိုအလုတ်လုတ်ကန်ဖို့အတွက်လာရောက်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံသားတပေါင်းခွဲလောက်ဖမ်းဆီးခံရတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်